ရာတို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကအခုရခိုင်ပြည်နယ်ကိုဒီလူခွင့်ရေးခြေအနေတွေကိုလေ့လာဖို့ရောက်နေတယ်လို့သိရလို့ပါဆိုတော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဆရာဘာတွေများဆောင်ရွက်နေတာတွေရှိပါလဲရှင်
ကျွန်တော်တို့စစ်တွေကိုညနေ 9:00 ခွဲလောက်ရောက်ပါတယ်ခင်ဗျာဒီနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ပါတယ်တွေ့ပြီးတော့အခုမနေ့ 9:00 ကနေစပြီးတော့စစ်တွေထောင်ကိုစစ်ဆေးနေတာအခုတတိထောင်ထဲမှာပဲရှိပါသေးတယ်ခင်ဗျာအဲ့တော့ပြည်သားနဲ့လက်ထင်ကမနေ့ကြရင်တော့ကျွန်တော်တို့ဟို speed boat အမြန်ရင်နဲ့ဘူးဒီတောင်ကိုသွားပြီးတော့ဘူးဒီတောင်ကတဆင်ပေါင်းတော်ကိုဆက်သွားပါသွားပြီးတော့မောင်တော်ပတ်ဝန်းကျင်မှာရှိနေတဲ့ဒီဘင်္ဂါလီကြီးဝါရီတိုင်းရင်းသားကြီးဝါရီပြန်လည်နေရာချထားဖို့အတွက်သူတို့စီစဉ်နေတဲ့အစီအစဉ်တွေအဲ့ဒါတွေကျွန်တော်လိုက်ကြည့်ပါမယ်။နောက်ပြီးတော့တချို့လည်းတစ်ဖက်နိုင်ငံကိုသွားဖို့ဟိုလုံပန်းနေစေရှိသေးတယ်လို့ပြောတဲ့ဘင်္ဂါလီရှိတယ်လို့ပြောပါတယ်။အဲ့ဒါတွေလည်းကျွန်တော်သွားတွေ့ပါမယ်။ဘာလို့သွားတာလဲဆိုတာလည်းကျွန်တော်မေးပါမယ်။နောက်ဒီမှာရောက်နေတယ်ဆိုတဲ့ဘင်္ဂါလီကြီးလည်းတွေ့ပါမယ်။အခြေအနေတွေအလုံးလေးလာစုံစမ်းပြီးလူခွင့်ရေး point of view ကနေမှကျွန်တော်သုံးသပ်ပြီးတော့မှနိုင်ငံတော်သမ္မတဆီကိုလည်းတင်ပါမယ်။နောက်အများပြည်သူသိအောင်လည်း website မှာကျွန်တော်တို့တင်ပါမယ်။မီဒီယာတွေကိုလည်းကျွန်တော်ဖြည့်ပြပါမယ်ခင်ဗျာ
။ဆိုတော့အခုလက်ရှိမှာဆရာကဒီစစ်တွေရဲ့အကျဉ်းထောင်ကိုလေ့လာတယ်ဆိုတော့လေအခုဒီထောင်တွင်းရအခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘာများပြောပြနိုင်မလဲရှင
်။ထောင်ထဲမှာတော့ဟိုလူခွင့်ရေးနဲ့ပတ်သက်လို့ထူးထူးခြားခြားချိုးဖောက်တယ်ဆိုတဲ့အခြေအနေကျွန်တော်တို့အခုချိန်ထိကတော့မတွေ့ရပါဘူး။ထောင်သားတွေကတူးရင်တွေ့ဆုံတင်ပြတယ်ဆိုတဲ့ဟာတွေကတော့ဟိုများသောအားဖြင့်ကတော့သူတို့ရဲ့ဟိုမိဘရက်ရွာနဲ့နှီးတဲ့နေရာပေါ့နော်။အဲ့ဒါကိုဟိုရန်ကုန်အင်းစိန်ထောင်ကိုပြောင်းနေတယ်လို့တန်တွဲထောင်ကိုပြောင်းနေတယ်လို့ပသိမ်ထောင်ကိုပြောင်းနေတယ်လို့အဲ့ဒါမျိုးတွေပြောတဲ့လူများပါတယ်ခင်ဗျာ။
ဟုတ်ကဲ့
ကျွန်တော်တို့အသိထူးခြားတဲ့ပြဿနာမတွေ့ပါဘူ
းဟုတ်ကဲ့ဆရာတို့လူခွင့်ရေးကော်မရှင်အဖွဲ့အနေနဲ့ဒီရခိုင်ပြည်နယ်အတွင်းကိုလည်းဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့စုံစမ်းလေ့လာတာတွေလည်းတော်တော်များများရှိခဲ့တာပေါ့နော်ဆိုတော့လက်ရှိရခိုင်ပြည်နယ်အတွင်းကလူခွင့်ရေးအခြေအနေဆိုရင်ဆရာဟိုဘယ်လိုများသုံးသပ်လို့ရနိုင်မလဲ
အဲ့ဒါတော့ဟိုသုံးသပ်ဖို့နည်းနည်းစိုးတယ်ဗျနောက်ဘယ်ဟာနဲ့ပတ်သက်လို့လဲပေါ့နော်ရခိုင်တိုင်းရင်းသားတိုင်းရင်းသူရဲ့ရခိုင်ပြည်မှာနေတဲ့ပုံပုံတွေနည်းနည်းကတော့ဟိုသိပြီးရောအရင်ကတည်းပို့ချိုးသွားတယ်လို့အရင်ကတည်းကောင်းလာတယ်ဒီလိုတွေတော့မရှိပါဘူးအဲထူးခြားတာတော့အဲ့ဒီဘင်္ဂါလီတွေနဲ့ပတ်သက်လို့အထူးပြုံးနေဖြစ်ကြတယ်နေဇာတိဒါသခန်းတွေကိုတိုက်ခိုက်ကြတယ်ဒါကြောင့်သူတို့ခွတ်ပြေးကြတယ်ရွာတွေအဲ့ဒါတွေနဲ့ပတ်သက်လို့ကတော့နည်းနည်းလာပြီးရောသုံးသပ်ဖို့နည်းနည်းစိုးပါသေးတယ်ခင်ဗျာအဲ့ကြောင့်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဝင်းကြီးချုပ်နဲ့တွေ့တဲ့အခါမှာရောရှင်ဒီရခိုင်ပြည်နယ်ရဲ့ဟိုအခြေအနေနဲ့ပတ်သက်ပြီးတော့ဥယျာဉ်လွန်ရောက်တို့ဘာတွေများသိရတာတွေရှိပါလဲရှင
်သူချာတော့မသိရပါဘူးဗျအဲသူလည်းမနေ့ကမှအဲဘူးပြီးတော့မောင်တော်ဘက်ကနေ speed boat နဲ့ပြန်လာတဲ့အကြောင်းအဲနေရာချတာကြီးအတွက်အဲယာယီစခန်းပေါ့နော်သူတို့ရဲ့သူတို့ဝင်လာမဲ့လူတွေလာလို့ရှိရင်တေချာနေရာထားပေးဖို့နေရာကိုမရောက်ခင်ယာယီပေါ့စီစစ်ဖို့အတွက်ကင်မီစောင့်နေတာကိုသွားကြည့်ခဲ့ပါတယ်လို့ပဲပြောပါတယ
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့လတွေကဖြစ်ပွားခဲ့တဲ့မွတ်စလင်တွေပေါ့နော်သူတို့တွေရဲ့လူခွင့်ရေးချိုးဖောက်ခံရတယ်ဆိုပြီးတော့နိုင်ငံတကာကိုပြောနေတယ်အခုနိုင်ငံတကာပြောနေတယ်လို့ ਨੇ အစိုးရပြောတဲ့ဒီအခြေအနေကွာခြားချက်တွေလည်းရှိရလေးဆရာဆရာတို့ကော်မရှင်အနေနဲ့ကလေဟိုဓာရီကိုဘယ်လိုဖြေရှင်းကောင်းမယ်လို့မြင်ပါလဲရှင့
်အဲ့ဒါတော့နည်းနည်းပြောဖို့စောသေးတယ်ပြောဖို့စောသေးတယ်ကျွန်တော်တေချာလေ့လာပြီးတော့မှဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုလုပ်တင်လဲဆိုတာအကျံပြုချက်တွေပြောပါမယ
်။ဟုတ်ကဲ့
။အခုချိန်ကတော့နည်းနည်းလေးစောနေတော့လေနည်းနည်းလေးလွဲသွားတာတော့မှားသွားတာဖြစ်မှာသလိုပါခင်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုကလည်းဆရာဒီရခိုင်ပြည်နယ်အတွင်းကမြောက်ပိုင်းကဒီဘင်္ဂလီတွေချိုးခေါက်ခဲ့ရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့လူခွင့်ရေးကော်မရှင်ပေါ်မှာလည်းဝေဖန်တာတွေရှိနေတယ်ဆရာ။ဆရာတို့လူခွင့်ရေးကော်မရှင်အနေနဲ့တော့ဆောင်ရွက်တာတွေအားနည်းတယ်ဆိုပြီးထောက်ပြတာတွေလည်းရှိနေတယ်ဒီပေါ်မှာရောဆရာဗမာပြောနိုင်မလဲရှင
်။ဝေဖန်တယ်ဆိုတာတော့ဟိုလာလို့လလပ်ပေါ့နော်ကိုတော်ကိုဆောင်ပြီးဝေဖန်လို့ရပါတယ်ကျွန်တော်တို့ကလည်းဝေဖန်တာကိုခံမှမယ်အဲတို့တော့ကျွန်တော်တို့ကလည်းလုတ်တင်လို့ရတာကိုကိုယ့်အနေကို clear conscious ပေါ့ဗျာစိတ်နှလုံးဖြောင်းဖြောင်းမှန်မှန်နဲ့လုတ်တင်လို့ရတာကိုလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီမြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေဆိုလို့ရှိရင်ဆရာတို့မနေ့ကလူခွင့်ရေးပွဲတော်မှာလည်းပြောသွားတာတွေ့ပါတယ်ပို့ပြီးတိုးတက်လာတယ်လို့ပြောတယ်တွေ့တယ်ဘယ်လိုနေရာတွေမှာတိုးတက်တယ်လို့ပြောနိုင်မလဲဆရာတချို့ကတော့ဆုတ်ယုတ်တာတွေရှိတယ်လို့လည်းထောက်ပြတာတွေရှိပါတယ်ရှင
်အမြင်ကတော့အမျိုးမျိုးရှိတယ်ဟိုဘာနဲ့ချိန်မလဲတိုင်းတာဖို့ကြတော့အတော်ခက်တာပေါ့ဟိုအရင်တုန်းကလူခွင့်ရေးနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာနိုင်ငံမှာဒီလူခွင့်ရေးကြီးညာသဏ္ဍာန်ကိုခိုးကြောင်ခိုးဝဲဟိုမိကြောင်လေးနဲ့လှည့်ရတာလေစကင်လှည့်ရတာလက်ရင်းနဲ့ရေလှည့်လှည့်ပြီးတော့ထုတ်ပြီးတော့ဖြန့်လို့ရှိရင်ဖမ်းခံရတယ်ထောင်ကြတာလေအဲ့လိုခင်မျိုးကနေမှာအခုလိုကျွန်တော်တို့လိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဆိုပြီးတော့အစိုးရကတရားဝင်အသိအမှတ်ပြုဖွဲ့ပြီးတယ် ကျွန်တော်တို့ဥဆောင်ပြီးတော့မှလူ့ကိုယ်ရေးကြီးညာသဏ္ဍာန်ကိုစောက်ကိုရိုက်နှိပ်ပြီးတော့မှမြန်မာဘာသာနဲ့ဟောကရင်ဘာသာနဲ့ဟောကချင်ပါညာပေါ့လေတိုင်းရင်းသားဘာတွေနဲ့ဖြောက်ဝေတယ်ဒါတွေလုံးခွင့်ရတာကိုယ်နိုင်ကလူ့ကိုယ်ရေးအတော်လေးတိုးတက်တယ်လို့ပြောလို့ရတာပေါ့နော်နောက်တစ်ခုကကျတော့ဟိုတိုင်တန်းနေကျွန်တော်တို့ကွင်းစင်းစစ်စေးတယ်ကွင်းစင်းစစ်စေးတော့ကျွန်တော်အကျဉ်တော်အရာရှိတွေပြုတ်ကုန်တယ်ရဲစခန်းရဲတွေပြုတ်ကုန်တယ်အကြက်သားကိုပြစ်တယ်စစ်သားစစ်ဘိုလ်ကိုထောင်ချပလိုက်တယ်ဒါရီကလူခွေတိုးတက်တယ်လို့ပြောလို့မရဘူးလေ
။နောက်ဆုံးတစ်ခုပါဆရာတို့လူခွေကော်မရှင်အဖွဲ့အနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေဆရာတို့ရဲ့လုပ်ငန်းဆောင်တာတွေမှာအခက်အခဲတွေဆိုရင်ရောဆရာဘာတွေရှိမလဲ။ကြုံရတဲ့အခက်အခဲဆိုရင်ရောဘာတွေများရှိနိုင်မလဲဆရာ
။ရှိတယ်။အော်ကျွန်တော်တို့ကူညီမှုတွေရှိပါတယ်အဲကျွန်တော်တို့စစ်ချင်တယ်ဆိုလို့ရှိရင်အလုံး open မဲ့လက်ခံတယ်အဲဝိုင်းပြီးကူညီကြတယ်တိုးတော့ကျွန်တော်တို့ရဲ့အကြံပြုချက်တွေအပေါ်မှာတချို့ဟာကြတော့လေတချို့ကိစ္စလေးတွေဒါလေးကျွန်တော်တို့ပြည်နယ်တိုင်းအစိုးရတွေဝန်ကြီးဌာနတွေကိုအကြောင်းကြားထားတော့လေပဲ30အတွင်းမှာပြန်မှာလို့ဥပဒေအရသတ်မှတ်ထားတယ်မပြန်ဘူး60ကျော်မှပြန်တဲ့လူတွေရှိတယ်ကျိုးလုံးဝမကြမ်းတဲ့လူတွေရှိတယ်။အဲဒါလေးတွေကတော့ကျွန်တော်တို့လွှတ်တော်ကိုလည်းတင်ပြတာလေ။လွှတ်တော်ကလည်းဒါလေးတွေဝိုင်းဝန်းကူညီပေးတဲ့သဘောတွေရှိတယ်။အခုလည်းကျွန်တော်တို့ကဒီမပြောင်းကြတဲ့ဌာနတွေစည်းရင်းပြုစုပြီးတော့ဒါလေးတော့ကူညီပေးပါဆိုတော့ကျွန်တော်တို့ကဟိုတင်ပြဖို့လည်းအစီအစဉ်ရှိတယ်။အဓိကတော့ကျွန်တော်တို့ပြောတော်လည်းပဲကျွန်တော်တို့ကိုပြန်လာလည်းရှိတယ်မပြန်လာလည်းရှိတယ်။တချို့ကြတော့လည်းတော်တော်ကိုသေးချအသေးချစီစစ်ပြီးတော့မှဝင်ကြီးကိုလည်းလက်မထိုးကြတာလည်းရှိတယ်။အဲ့လိုလေးလေးစားစားပြန်လာတယ်ရှိသလိုတချို့ကိစ္စကြတော့ neglect လုပ်တာလည်းရှိတယ်။ဒါလေးတွေကတော့အပြန်အလှန်ညှိယူရမှာပေါ့ဗျာ
။ဟုတ်ကဲ့ဆရာဦးရွလွင်အောင်ခုလိုပြပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်